မဆူကတော့ကျွန်တော်ဂရီနေကြီးအခုမြန်မာပြည်ရဲ့ငင်းချမ်းကြီးအခြေအနေပေါ့နော်ဒီအပိုင်းပြင်ကြားရတဲ့တဲ့နေလည်းရှိလာပါတယ်ဒါပြင်တိုက်ပွဲတွေကလည်းလောလောဆယ်တော့လုံးလုံးရပ်သွားတဲ့အခြေအနေတော့မရှိသေးပါဘူးဆိုတော့မြန်မာပြည်ရဲ့ငင်းချမ်းကြီးနဲ့ပတ်သက်ပြီးတော့ဂရီနေကြီးရဲ့မျော်လင့်ချက်စကားလေးမြင့်ကြားပေးပါခင်ဗျာ
သူတို့မျိုးအဲဗီဒီယိုကနေတဆင့်ပါနော်ကောင်းတဲ့တဲ့လေးတွေအဲဖြန့်နေတဲ့အတွက်ကြောင့်မို့ဆရာတော်အနေနဲ့ဝန်တာရဲကျေးဇူးလေးတင်တဲ့သူမျိုးအခွင့်ရရတဲ့ခါလဲဆရာတော်ကိုယ်တိုင်လည်းပဲသတင်းကောင်းပေးနိုင်တဲ့အတွက်ကြောင့်မို့အထူးပဲနော်ကျေးဇူးတင်မယ်ဒီငင်းချိုင်းနဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့မှဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါတယ်တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်ဒီတပ်မတော်နဲ့လက်နက်ကင်ဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့ဒါပေမဲ့ဒီလွန်ခဲ့တဲ့ရက်ပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ကြီးညာချက်ထက်မှာလေလာတာအတွက်ဒီခမှုတွေရက်ဆဲပြီးတော့ရင်ချမ်းရခီးလန်းစဉ်ကိုဟိုစလျှောက်ကြမယ်ဆိုတော့သတင်းကောင်းကြားတဲ့အခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အားနည်း6နှစ်9နှစ်ထဲကိုရောက်လာပြီမင်းကသူနဲ့သွားတွေ့တော့အဲကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာဒီကောမှပျော်ကြမှာပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတော့နောက်လမ်းဖွင့်ပေးတယ်အဲသူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အတွက်ကြောင့်မို့ဟိုချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကိုင်နေရောပေါ့အဲတက်ညီလက်ညီနဲ့ဒီစကောစဝဲဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ရင်းချမ်းကိုရဖို့ရန်အတွက်ကအရေးကြီးလို့မကဘဲနဲ့အလုံးစူးစမ်းသားမယ်လို့လည်းမျှော်လင့်ပါတယ်အဲ့တော့လူဆိုတာတစ်ခါလေကြားလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြလဲအတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေနာကျင်မှုတွေကိုအဲဟိုလာစမြုပ်ပြန်ကြည့်ရတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မြင်နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်နှစ်သစ်မှာအဲသူတို့ငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရအတွက်ဆရာတော်နဲ့အဲဆန္ဒပြုနေမှာလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းစလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့အဲဆန္ဒအသစ်နဲ့စိတ်သစ်နဲ့သူတို့ဖြစ်ယုံကြည်မှုအသစ်နဲ့ပေါ့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရအတွက်အလိုမဲ့ဆန္ဒရှိတယ်။အောင်မြင်မယ်လို့လည်းပဲဆရာတော်နဲ့မျှော်လင့်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာငင်းချင်းရင်းနဲ့လာလူပါပဲ။အင်မတန်ရေးကြီးတဲ့ဒီဘာသာပေါင်းစုံမျိုးပေါင်းစုံကြောင့်ချစ်ကြည်ရင်းနေလူရှင်တွေငင်းချင်းချင်းချင်းလူရှင်တွေနေထိုင်ကြရေးဒီကိစ္စကလည်းပဲအင်မတန်ရေးကြီးတဲ့ကိစ္စတစ်ခုပါလည်းရှိအခြေအနေမှာဆိုတဲ့အခါကျတော့ဘိုင်နေင်းနေနေဒီဘာသာပေါင်းစုံမျိုးပေါင်းစုံကြောင့်ချစ်ကြည်ရင်းနေလူရှင်တွေနေထိုင်ကြရေးနဲ့ပတ်သက်တဲ့ဘိုင်နေရဲ့စန္ဒမျှော်လင့်ချက်စကားလေးလည်းပြောပြပါဦးခင်ဗျာ
ဆရာတော်အနေနဲ့ကပေါ့အားလုံးစိတ်ကောင်းစွန်းကောင်းနဲ့အဲလူမျိုးမကြီးဘာသာမကြီးပေါ့သူများအဲဘာသာကိုဟိုယူသိနိုင်ခြင်းသူများဘာသာကိုလေးစားခြင်းနဲ့သူများဘာသာရဲ့ရှုထောင့်ကိုယူသိစွာနဲ့နားထောင်နိုင်ခြင်းနေရာအရေးကြီးပါတယ်လူဆိုတာကတော့အဆိုရှိသလိုပေါ့လားခေါင်းနှလုံးရှိရင်အကြံဉာဏ်နှလုံးလည်းရှိနှစ်ခုလည်းရှိနိုင်တယ်ပေါ့နော်ကိုယ်ကွယ်ယုံကြည်မှုမှလည်းပဲအသီးသီးကွဲပြားပေမဲ့နော် difference is not the weakness ပေါ့နော်ကွာခြားနားမှုဟာအားနည်းချက်မှုပဲနဲ့အဲဒီ weakness is to be celebrated weakness is to be is a strength ပေါ့နော်ဒီမတူခြားနားခြင်းဟာခွန်အားဖြစ်တယ်ဆိုတာဒီအထူးဖြင့်မြန်မာပြည်မှာတကယ်ရောင်စုံပေါ့နော်အသက်တန်လိုပဲလှပတဲ့မြန်မာနိုင်ငံတော်ဟာဒီလိုမျိုးဘာသာပေါင်းစုံမှာအတူနဲ့တူတစ်ခုနဲ့တူလေးစားရဆိုလို့ရှိရင်မြန်မာပြည်ဟာဒီငင်းချမ်းရေးဖြစ်သွားစရာအကြောင်းမရှိဘူးပေါ့နော်။တော့အဲ peace is possible and peace is the only way ပေါ့။ငင်းချမ်းရေးဟာဖြစ်နိုင်တယ်။ငင်းချမ်းရေးတစ်ခုသာလျှင်ကျွန်တော်တို့မြန်မာပြည်အတွက်အဲလောင်ချမ်းလမ်းကြောင်းလမ်းစဉ်ဖြစ်တယ်ပေါ့နော
်။ဟုတ်ကဲ့ပါခင်ဗျာ။နောက်တစ်ခုပါဂါရီနေကြီးပြီးခဲ့တဲ့ကျွန်တော်တို့ Christmas ကာလပေါ့လေ Christmas ရဲ့မတိုင်ခင်ကျွန်တော်တို့တွေတရင်နေကြားပါတယ် Christmas ပွဲတော့စင်ရဲဘုဒ္ဓပြင်ဆင်ကြတဲ့ဒါစုတွေကိုဒီနေဘက်မှာပေါ့လေဟလာတခြားလူတွေကနေပြီးတော့နောက်ဆက်ပြီးတော့ Christmas ပွဲတော့ကျင်းပတာကိုဒါစီရဲ့နောက်ဆက်တယ်ပြုံးစံဖက်ဖြစ်တယ်တန်ရကြတာတွေပါလေရှိခဲ့ပါတယ်ဒီလိုဖြစ်ဖြစ်မျိုးတွေပေါ်မှာရောခိုင်နေနေဘယ်လိုမျိုး မိန့်ကြားခြင်းပါလေ။
ဘာသာဒီမဲဒီမှာတော့နတ်နေစနေဒီမှာဖြစ်ပြတာရှိတယ်နိုင်ငံသားတွေမှာလည်းပဲဖြစ်ပြရရှိတယ်ပေါ့ဒီဟာဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနေစုပေါ့နော်တကယ်ဆိုတကယ်ပြဆိုလို့ရှိရင်ဒီမှာပြီးတပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းတလုံးကောင်းနဲ့တခြားဘာသာကိုယူသည်လေးစားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ဒီလိုမျိုးဟိုသူများဘာသာဒီလိုမျိုးအနောက်ရှက်ပေးတဲ့ပုဂ္ဂိုလ်လေးကဒီလက်တဆုပ်တော့မရှိပါဘူးအနည်းဆုံး3ဟောက်3ဦး4ဦး4ဦးဒီလိုမျိုးလုပ်တယ်ဖြစ်နေတဲ့ကြောင့်မို့ဒါမျိုးတွေရဲ့အဲအတွက် solution တို့ကကျွန်တော်တို့အနေနဲ့ပါလဲဆိုဒီဘာသာရေးနဲ့ပတ်သက်တဲ့ဘာဒီဒီပညာအသိပညာပေါ့နော် education ဆိုတာအထူးလိုအပ်ပါတယ်ဒီလုပ်တဲ့လုပ်တဲ့အနောက်ရှက်ပေးတဲ့လူတွေကတကယ်ဖြစ်ဆိုရင်မသိတဲ့တကြောင်မို့ ignorance အတွက်ကြောင့်မို့ဒီလိုမျိုးတခြားဘာသာတွေပေါ်မှာအဲအနောက်ရှက်သဘောမျိုးဖြစ်တာပေါ့နော်ဒီဘယ်သူမဆိုတော့နှလုံးသားတိုင်းထဲမှာဘာသာတိုင်းကအဲကို့ဘာသာဟာအမျိုးမဆုံးနေတဲ့ထားတဲ့အခါမှာအဲကို့ဘာသာသူ့ဘာသာဟိုအပေးယူပေါ့နော် mutual အဲယူတည်နိုင်မှုရအတွက်အရေးကြီးပါတယ်အဲ့တော့ဖြစ်ပြတာတွေကကျွန်တော်တို့အနေနဲ့ကတော့ဒီအဖွဲ့အုပ်စုအုပ်စုကြီးကိုအပြစ်ဖို့မဟုတ်ဘဲနဲ့ပေါ့နော်သူမျိုးအနေစုလေးရဲ့ဟိုအတိတရားမရှိမှုလေးပေါ်မှာဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကအခွင့်လွှတ်ခြင်းတရားနဲ့ဒီလူတွေကိုပါအဲဘယ်သူပဲဖြစ်နေပါတော့စည်းရုံးနိုင်မှုမေတ္တာပြနိုင်မှုရာအတွက်အရေးကြီးပါတယ်။နောက်ဆုံးကြတော့မေတ္တာဟာအနိုင်ရမှာပါ။ဟောပြောတယ်ပေါ့ဒီဒုတိယသမ္မတကြီးဟန်ဒရီရဲ့မိတ်ဆွေစာပွဲမှာဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့စကားပေါ့နော်။ဒီမြင်းပညာရှိဆိုလားဒီခုနပြောတဲ့ဘီရင်ဆိုလားပေါ့သူတို့လာပြီးတော့ခရစ်တော်ရဲ့ရှေ့မှာလာပြီးတော့ရှိခိုးကြတယ်ဆိုတာသူကပြောတာပေါ့နော်မင်းပညာမင်းပညာရှိပြောမလားမင်းမဲပြောမလားเนาะဘလောက်ဖဲပညာရှိနေနေဘလောက်ဖဲအာနာရှိနေနေပေါ့နောက်ဆုံးကြတော့မေတ္တာဖြစ်တဲ့เนาะသခင်ခရစ်တော်ရှိမှလာပြီးတော့ဒုထောက်ရှိခိုးကြတယ်ဆိုတဲ့အတိုင်းပဲပေါ့ကျွန်တော်ကမေတ္တာပြရင်မေတ္တာဟာဒီနောက်ဆုံးကြတာဒီအောင်မြင်မှုရရှိမယ်လို့ဆရာတော်လည်းယုံကြည်တယ်ပေါ့เนา
ะဟုတ်ကဲ့ပါတယ်เนาะတခုပါပဲဒါနေဒါနေရနိုင်ငံခီးစင်နေလည်းမကြခဏသွားပါတယ်နိုင်ငံကဖွဲ့စည်းဒီပုဂ္ဂိုလ်ဒီဘာသာရေးဖွဲ့စည်းနေလေမြန်မာနိုင်ငံတီတွေ့ဆက်ဆံရပါဘူးဆိုရင်အာရှမှာလည်းပဲဒီနာဖွဲ့ချိုးရဲ့ဥပဒေဖြစ်လာပါတယ်ဆိုတော့နိုင်ငံတကာနဲ့တီတွေ့ဆက်ဆံရတဲ့နေရာမှာမြန်မာနိုင်ငံအပေါ်ဒီပကလူတွေရဲ့တချို့အမြင်တွေမရှင်းလင်းမှုတွေမြန်မာနိုင်ငံပေါ်မှာအမြင်ဆောင်းနေတာတွေအဲ့ဒါလေးတွေကိုရောဂိုင်းနေဘယ်လိုကြုံတွေ့ရပါသလဲအဲ့ဒါတွေနဲ့ပတ်သက်လို့ရောဘယ်လိုမျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော်မြန်မာပြည်ရဲ့လို့ပြောလိုက်ပြီဆိုလို့ရှိရင်သူအမြဲပဲထွက်လာတဲ့စလုံးစကားလေးကပါလဲဆိုရင်ရခိုင်ပြည်နယ်အကြောင်းပြောတယ်။သူတို့သုံးတဲ့သုံးလုံးကရိုဟင်ဂျာဆိုလို့ပြောတယ်။အဲ့ဒါနဲ့ပတ်သက်ပြီးတဲ့နောက်ဒီမြန်မာပြည်ပေါ်မှာပေါ့နော်။နာပြည်တဲ့ခုနပြောတဲ့ genocide to ethnic cleansing တို့ပါတော့လူမျိုးရေးပြုတ်တဲ့ဟာဆိုပြီးတော့သူတို့အများကြီးပြောကြတယ်။အဲ့ပေါ်မှာဆရာတော်အနေနဲ့ဟိုပြန်ဖြေခဲ့တဲ့အခေါက်ပေါင်းများစွာပေါ့အင်တာဗျူးတွေမှာလည်းပြောပါတယ်။ပထမဆုံးအချက်အနေနဲ့ဒီမြန်မာပြည်ရဲ့ဒီလူမှုဆက်ဆက်သွယ်ရေးမီဒီယာကအားနည်းတယ်အားနည်းတဲ့အခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အတန်ကပို့ပြီးတော့ကျယ်တဲ့ strong media ဖြစ်တယ်ဆိုတဲ့အကြောင်းကိုပြောတယ်ပေါ့အဲ့ဒါကြောင့်မို့အမှန်တရားရဖို့ရန်ကနော်ဒီမြန်မာပြည်ရဲ့အတန်ကိုလည်းနားထောင်ဖို့ရန်အတွက်နော်အရေးကြီးတယ်ပေါ့နော်အဲ့တော့ဒီလိုမျိုးပြောတဲ့အခါမှာသူတို့တပ်မတော်လည်းအပြစ်တင်ကြတယ် ICC အဖွဲ့လို့တင်တယ်နောက်ပြီးတော့ဒေါ်စာစုကြည်ကိုလည်းပဲအစ်စ်တင်ပြီးတော့ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ပုံပြီးတော့နောက်သူရဲ့ Nobel Prize တွေရတဲ့ဂုဏ်တူးတွေပါတယ်အားလုံးအဲဘယ်လဲယူကြတဲ့ဟာရှိတယ်ပေါ့နော်ဆရာတော်ကဟိုမှာမိနစ်တုန်းကမှတစ်ခါပြောဖူးပါတယ်အေးဒေါ်စန်းစုရဲ့ရရှိတဲ့ဘွဲ့တွေဂုဏ်တူးတွေယူခြင်းယူပါစေပေါ့နော်မြန်မာပြည်မှာရှိတဲ့ပြည်သူပြည်သားတွေသူ့ဘုံမှာယုံကြည်လေးစားမှုချစ်ခင်မှုတော့ယူပြစ်လို့မရပါဘူးလို့အဲ့လိုပြောတယ်အဲ့တော့ဒီလိုမျိုးဖြစ်ပြနေတဲ့ခါမှာကျွန်တော်တို့ကျားတော့ဗာပြောကြလဲဆိုတော့အေးဒီ international news တွေ international impression တွေကဘာကအသီးသီးကနေပြီးတော့ဒီမြန်မာပြည်မှာထင်တဲ့အထင်အမြင်တွေထဲ့ပေါ့နော်ဝေဖန်မှုတွေထဲ့ပုံရမှုတွေထဲ့ဒီကိုယ်အတွင်းမှာဖြစ်ပြနေလဲရအထူးဖြင့်ဒေါ်စဆုကြည်ဆိုလို့ရှိရင်ဒေါ်စဆုကြည်ဆိုလို့ရှိရင်ဒီအရင်တော့ထဲ့သူ့ရဲ့ဒီ ideology သူရဲ့ယူဆမှုကတော့ဝဲပြောင်းလဲသွားအရင်ကဆို opposition party ဆိုပြီးတော့တည်တည်တန်တန်အဖွဲ့အစည်းဆိုပြီးဖြစ်ပေမဲ့သူရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင် သူအစိုးရနဲ့တက်မတော်နဲ့နော်သူညီညီပေါင်းပြီးတော့နောက်ညီချမ်းကြီးကိုစောက်တည်ဖို့ရန်အတွက်သူကပို့ပြီးတော့အဲ့တော့အရေးထားတယ်ပေါ့နော
်ဟုတ်ကဲ့
ရေးထားတယ်ဆရာတော်ဒီကိုရီးယားသွားတော့ကဒီသတင်းပေးတဲ့အခါမှာတခါလဲတက်မတော်ရဲ့ဖြစ်ပျက်တဲ့ဥမာပြည်တွင်းဖြစ်ပျက်နေတဲ့ကင်းပြည်နယ်ကချင်းပြည်နယ်အကြောင်းပြောတဲ့အခါမှာသတင်းနဲ့မှပါလာတဲ့အခါမှာတော့စုခရံပြောတယ်ဒါထက်အပြင်ပသတင်းတွေထက်ဒီမှာတော့ဘာလို့ချင်းလဲဆိုလို့ရှိရင်တော့ဘာလို့ချင်းလဲတက်မတော်နဲ့အစိုးရနဲ့ပေါင်းစည်းပူရပို့ပြီးတော့အရေးအရေးပေးပါတယ်ကျွန်တော်အပြင်သွားတဲ့အခါမှာတက်မတော်အကြောင်းပေါ့နော်ကောင်းငယ်ကောင်းကြောင်းတော့တူတရတွေ့အကြောင်းပြောပါဆိုပြီးတော့သူတော်ပြောခဲ့တယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့နောက်အခုကျတော့တကယ်ပဲပြောမယ်ဆိုလို့ရှင်လက်တွေ့ဖြစ်နေပြီပေါ့နော်တက်မတော်ကိုယ်တိုင်ကဦးစီဦးဆောင်ပြီးတဲ့နောက်ရင်းချမ်းရင်ခီလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံသားတွေကဒီတကယ်လို့မြန်မာပြည်အကြောင်းကိုအဲဒါလိုမျိုးထင်ကြပေမဲ့တကယ်ပဲကိုအတွင်းကကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီဒီရင်းချမ်းရင်ခီလန်းစီမှာဘယ်လိုကင်တွေ့ရမလဲဆိုတာအစိုးရကိုယ်တိုင်ကဒါလိုမျိုးပညာရှိပါရှိရှိနေပေါ့နော်သိခံပြီးတော့သွားနေတဲ့အခါမှာအဲကျွန်တော်တို့အနေနဲ့ကအောင်မြင်မယ်လို့လည်းယူဟိုလောက်တာပေါ့နော်ယုံကြည်တယ်ပေါ့နော်အဲ့လိုတဲ့
ကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျင်ပြတဲ့အတွက်ဆင်းရဲလို့ဆုတောင်း